တခိုင်မြောက်ပိုင်းပြိခါရကြောင့်ထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးတော့နေရပြန်နိုင်ရေးနှစ်နိုင်ငံအကြားသဘောတူညီချက်ရဖို့နိုင်ငံတကာနိုင်ငံသားဝင်ကြီးဦးဆောင်တဲ့အဖွဲ့ဟာမြန်မာဆွေရတာဝန်ရှိသူတွေနဲ့စတင်ညှိနှိုင်းနေပြီဖြစ်ပါတယ်မြန်မာဆွေးနွေးတောင်ရှိသူတွေဘက်ကတော့ဒီဆွေးနွေးပွဲအသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပေမဲ့နှစ်နိုင်ငံကြားအပေးအယူလုံခြုံနိုင်မယ့်ရလဒ်တစ်ခုထွက်လာမယ်လို့မျှော်လင့်ထားကြပါတယ်။ပြည်သူတွေကိုတားညုံကပြကြပေးပါလိမ့်မယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံတိုင်းဝန်ကြီးအဗ်ဒူဟဆန်မမ်မုတ်အလီဦးဆောင်တဲ့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေပြည်တော်မှာရောက်နေပြီးတော့မြန်မာဆွေးနွေးကြီးတန်းတောင်ဝန်ရှိသူတွေနဲ့စတင်တွေ့ဆုံဆွေးနွေးနေပြီဖြစ်ပါတယ်။ကနေဝဲဆင်အဖြစ်ဒုက္ခသည်စီစီရေးပြန်လည်နေလာချက်ထားရွေးတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်ပူးတဲ့အဖွဲ့တရားထားရှိရေးကိုဥတည်ထားတယ်လို့သိရပါတယ်။အဲ့ဒီအတွက်နိုင်ငံကြားသဘောတူညီချက်စာချုပ်တရားချုပ်ဆိုသွားဖို့ရှိနေတာပါ။ဒီကနေ့မှာတော့ပြောင်းစုဝင်ကြီးဦးကျော်တင့်စွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်တွေနဲ့စတင်ဆွေးနွေးနေပြီးတော့ရလဒ်ကူတော့နှစ်ဖက်စလုံးကထုတ်ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံသားဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီမြန်မာနိုင်ငံဘက်မှနေထိုင်ခဲ့တဲ့အထောက်ထားခိုင်လုံလို့ရှိရင်ပြန်လည်လက်ခံမယ်ဆိုပြီးတော့အရင်1993ခုနှစ်သဘောတူညီချက်တိုင်းလုံဆောင်သွားလို့ရဆိုပြီးမြန်မာဘက်ကကနဦးအဖြစ်အဆိုပြုထားပါဒါကဘင်္ဂလားဒေ့ရှ်ဘက်ကတော့လက်တွေ့မကျဘူးဆိုပြီးတော့သူတို့ဘက်ကတီးကြအဆိုပြုမှုတစ်ခုလုပ်ခဲ့ပါတယ်အသေးစိတ်ကိုတော့မသိရပါဘူးဒါလိုမျိုးနှစ်ဖက်အဆိုပြုထားတာတွေကိုအခြေခံပြီးတော့ညှိနှိုင်းနေတယ်လို့ဒုက္ခသည်တွေညီအစ်ကိုချထားကြီးမှာကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့တခိုင်ချန်ပီကော်မရှင်ရဲ့အကြံပြုချက်တိုင်းညှိနှိုင်းဆောင်ရွက်ဖွဲ့ရှိတယ်လို့သိရပါတယ်ဒီခိုင်ချမီကော်မရှင်ဖွဲ့ဝင်တူဖြစ်တဲ့ဒေါကင်ဆော့တင်ကတော့ဒီအဖြစ်တစုံတစ်ခုထုတ်နိုင်မှုတွေအချိန်ယူဖို့လိုတယ်လို့ပဲနှစ်ဖက်ညှိနှိုင်းမှုမှာအပြန်အလှန်ပေးယူလို့ရဖွယ်ရှိတယ်လို့သုံးသပ်ထားပါတယ
်။အန်တီတို့ကတော့လေအကြံပေးခဲ့တာလည်းရှိတယ်။အကြံပေးခဲ့တဲ့ပုံမှာနိုင်ငံတော်အစိုးရအနေနဲ့ဒါလေးအကောင့်ဖြစ်ပေါ်ပြီးတော့လုပ်နေတယ်။ဒါလိုလေအန်တီတို့ကလည်းဒီဇိုင်းမမဲ့ဒါအခုချိန်ကြီးဟိုပူပေါင်းပြီးတော့လုပ်နေတာလည်းရှိပါတယ်။ဒါပေမဲ့ဒီနိုင်ငံတကာအပိုင်းအဝိုင်းတွေကဘလို့ရှုမြင်တယ်ဒါတွေကိုလေအန်ဒီတို့ကအမြဲတမ်းမျက်ခြေမပြတ်ကြည့်ပါတယ်ဆိုတော့ဒီနေ့ဟိုအန်ဒီအမြင်ပြောရမယ်ပေါ့နော်ပုံလေးလေးပြောရမယ်ဆိုလို့ရှိရင်တော့ဒါဒီအခုဖြစ်နေတဲ့ပြဿနာကပေါ့နော်ရခိုင်အရေးကိစ္စဟာတကယ်တော့ဒီပြဿနာဟာအခုမှဖြစ်တဲ့ပြဿနာမဟုတ်ဘူးနော်ဒီကိစ္စဟာရာဇဝတ်မှုရှိပြီးတော့ဒါဖြစ်လာခဲ့တဲ့ကိစ္စမှာဒါချက်ချင်းဖြစ်ရှင်းလို့မရဘူးဆိုတာကိုလေသာတိဖို့လိုရဲအဲ့တော့ရခိုင်အနေနဲ့ဟုတ်တယ်ပြောရမယ့်ကိစ္စကိုမှန်မှန်ကန်ကန်ရည်ရည်အနေထားကိုဒီနိုင်ငံတကာကလက်ခံအောင်ပြောနိုင်မှအန်ဒီတို့ဖက်ကပြောလို့ရမယ
်
အဲ့ဒါကအန်ဒီတို့ဖက်ကဒီနေ့ကြုံနေရတဲ့တကယ့်ဟိုအခက်ခဲကြီးပေါ့နော
်အခုဒီကနေ့ဆိုလဲဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကမြန်မာနိုင်ငံရောက်နေပြီသူတို့အနာဘဒီနဲ့ညှိနှိုင်းနေပြီလို့ကျွန်တော်သိပါတယ်ဆွေးနွေးနေကြတယ်ပေါ့နော်အဓိက MOU တစ်ခုဖြစ်လာဖို့အတွက်ညှိနှိုင်းနေကြပြီဆိုတော့တကယ်တော့ခုနကဆရာမပြောသွားတဲ့အထက်မှာဒီကိစ္စကအချိန်တော့ယူရမယ်ဆိုတဲ့သဘောဖြစ်နေတော့ MOU အကလောက်ထိညံ့ဆန်းဆန်းဘလောက်တိုင်းတာထိအောင်ယုံအောင်မြင်လုပ်နိုင်မယ်လို့ထင်ပါလေ
ဒီပြဿနာအမတန်မှငနေတွေချုပ်ထွေးတွေခက်ခဲတယ်ဒါကြောင့်မို့ကျွန်တော်တို့ဖက်ကအတက်နိုင်ဆုံးအကောင်းဆုံးဖြည့်ရှင်းနိုင်ရင်တော့မှ25ရာခိုင်နှုန်းရလို့ရှိရင်ကျွန်တော်တို့အောင်မြင်တယ်လို့ပြောရမယ်လို့အတိပြောခဲ့ပါလေအဲ့တော့ 100% ဘုဘက်ကလိုချင်တာအကုန်လုံးမရနိုင်တော့ဘူး25% လောက်ရတယ်ဆိုရင်တော့အန်ဒီတို့လုပ်ပြဟာဒါအောင်မြင်တယ်လို့ပြောရမယ်လို့အန်ဒီအဲ့ဒီကပြောထားခဲ့ပါတယ်ဆိုတော့အန်ဒီတို့ဘက်ကလေဒါတွေကိုအကျိုးစားပြီးတော့လုပ်နေတယ်ကျိုးစားပြီးတော့ဒါအကောင်းဆုံးဖြစ်အောင်အစိုးရရောပြည်သူရောပေါက်ဆက်ပြီးတော့လုပ်နေတယ်အန်ဒီတို့ဘက်ကလက်မခံဘူးလို့မပြောဘူးလေမြန်မာနိုင်ငံဆိုတာလေလက်ခံပါမယ်ဒါပေမဲ့ဥပဒေနဲ့အညီလက်ခံမယ်ဘာသာပြစ်နဲ့သဘောတူစာချုပ်ထားတဲ့အတိုင်းလက်ခံမယ်ဒီလူတွေဟာမြန်မာနိုင်ငံမှာနေခဲ့တဲ့အထောက်အထားကိုပြနိုင်လို့ရှိရင်ကျမတို့ဘက်ကလက်ခံပေးပါမယ်။အဲ့လိုပြောထားတယ်နော်။အဲ့တော့အဲ့ဒါကိုမပြနိုင်ဘူးဆိုလို့ရှိရင်နေခဲ့တဲ့အထောက်အထားမပြနိုင်ဘူးဆိုလို့ရှိရင်သူတို့ဟာတစ်ဖက်နိုင်ငံကရောက်လာတဲ့လူတွေပဲ။ဒါပါပဲပြောပြော။ဟိုဘက်နဲ့ဒီဘက်နဲ့တစ်ဆက်တည်းဖြစ်နေတာ။ဟိုဘက်ကလူကဒီဘက်ကိုမလာဘူးဆိုတာဘယ်တော့မှမရှိဘူ
း။မနေ့ကကြာရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးနဲ့အဖွဲ့ဟာမြန်မာနိုင်ငံနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့သဘောတူညီချက်အတွက်နောက်ဆုံးအဆင့်ညှိနှိုင်းဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒေါ်ဆန်းစုကြည်ကတော့နှစ်နိုင်ငံကြားမှာသဘောတူညီချက်တရားမကြခင်ရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောထားပါတယ်။တချို့နေမှာတော့မြန်မာနိုင်ငံကနေပြီးတော့မကြခင်ကပဲပြန်ရောက်လာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တရားထုတ်ပြန်ပါတယ်။ဒီပြည်ပခမှာ Ranger Muslim တွေအပေါ်မှာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်နေတဲ့အကြောင်းတရားဝင်၃ဦးပြောဆိုလိုက်ပါတယ်ခင်ဗျာ။